ဒီကနေ့ကျင်းပတဲ့လေးပွင့်ဆိုင်ဆွေးနွေးပွဲမှာ NNER ရဲ့မူကြမ်းကိုပညာရေးဝန်ကြီးဌာနကအပြန်အလှန်ဆွေးနွေးတာမျိုးမရှိဘဲလက်ခံသဘောတူလိုက်ပါတယ်။ဒါအပြင်ဒီဥပဒေမူကြမ်းကိုပဲလွတ်တော်မှာတင်သွင်းသွားမယ်လို့အစိုးရဘက်ကပြောကြောင်းဘဂတကိုစလေမဖြူဖြူအောင်က VOE ကိုပြောပါတယ်ရှင်။ကျမတို့ရဲ့သတင်းတောက်မအေးမှာကအကြောင်းစုံကိုပြောပြမှာပါ။
အစိုးရပညာရေးဝန်ကြီးဌာနကကိုစလေတွေရေးဆွဲလာတဲ့ပညာရေးဥပဒေပြင်ဆင်ချက်မူကြမ်းနဲ့ကျောင်းသားများပါဝင်ရေးဆွဲထားတဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကရေးဆွဲလာတဲ့ဥပဒေမူကြမ်းနှစ်ခုကိုလေးဖွဲ့ဆိုင်ဆွေးနွေးပွဲမှာနှစ်ဖက်လုံးကပြင်ပြလာခဲ့တာပါဒီထဲက NNER ရဲ့ပညာရေးဥပဒေပြင်ဆင်ချက်မူကြမ်းကိုလွှတ်တော်မှတင်ဖို့အတွက်အစိုးရဘက်ကသဘောတူခဲ့ကြောင်းကျောင်းသားကိုယ်စားလှယ်ဖြစ်တဲ့မတ်ဖြူဖြူအောင်ကဆိုပါတယ
်နောက်ပိုင်းကျတော့ဒီအစိုးရဒီ NNER ဘက်ကပြင်ဆင်ချက်ကိုပဲအစိုးရကသူတို့ယူမယ်ပေါ့နော်သူတို့ယူတရားဆွေးနွေးခြင်းမရှိပါနဲ့NNER ဘက်ကပြင်ဆင်ချက်ကိုအစိုးရကလက်ခံလိုက်။ပြည်ဝင်ကဒီ NNER ပြင်ဆင်ချက်ကိုလုံးဝမဆွေးနွေးဘူး။ဒါမဲ့အဲ့ဒါကိုပဲပြင်ဖို့ပြော
တာ။နေ့လယ်ပိုင်းမှာတော့မနေ့ကထုတ်ပြန်ခဲ့တဲ့ကျောင်းသားတပိတ်နဲ့ပတ်သက်တဲ့အစိုးရရဲ့သတင်းထုတ်ပြန်ချက်အပေါ်မှာကျောင်းသားနဲ့အစိုးရကိုယ်စားလှယ်တွေကြားအပြန်အလှန်ဆွေးနွေးခဲ့ကြပြီမဲ့သဘောတူညီမှုရခဲ့တာမျိုးတော့မရှိဘူးလို့ဆိုပါတယ်
။နေ့လယ်ပိုင်းအခြေချင်းဆွေးနွေးတာကတော့ဒီမနေ့ကတော့ဒီအစိုးရဘက်ကထုတ်လိုက်တဲ့ဒီကြေညာချက်နဲ့ပတ်သက်ပြီးတော့ပေါ့နော်ကျမတို့ငန်းကြုံနေရတဲ့ကျောင်းသားတွေကတုံတရားသဘောတူညီထားတယ်မရှိဘဲနဲ့သဘောတူညီထားတဲ့ရောက်ရောက်ပညာချက်တွေထုတ်ပြန်နေတာကကျမတို့အတွက်အင်မတန်မှဟိုမသင့်တော်ဘူးပေါ့နော်အဲကျမတို့အတွက်လည်းမကောင်းအဆိုရပြီးတော့လည်းဒီအချိုးရတဲ့ပညာချက်တွေကဟိုကျမတို့ဟိုကျွတ်တင်သဘောတူညီထားတဲ့အချက်တွေပေါ့နော်ဟိုကျွတ်တင်သဘောတူညီထားတဲ့အချက်တွေကိုချုပ်ထုတ်နေတဲ့ပုံစံမျိုးအများတွေ့ရလိမ့်ရှိတယ်ဟိုအဲ့ဒါတွေလည်းကျမတို့ဆွေးနွေးခဲ့ပါတယ်နောက်ပြီးတော့အဆိုရဘက်ကလည်းသူတို့ဒီမနေ့ကတောင်းမနေ့ကတို့ပညာချက်တိုင်းပေါ့နော်ရန်ကုန်ကိုမဝင်စီချင်ဘူးကျွန်တော်တို့ကလည်းရန်ကုန်မဝင်လို့မဖြစ်ကျွန်တော်တပိတ်ကရက်လို့မရဘူးအဲ့လိုအနေထားမှာတော့ကျွန်တော်တို့အပြန်အလှန်ဆွေးနွေးမှုတွေရှိခဲ့ပါတယ်ဒါပေမဲ့ထူးခြားတဲ့သဘောတူညီချက်မျိုးတော့မရခဲ့ပါဘူးရှင်ဟုတ
်ဖေဖော်ဝါရီလ15ရက်နေ့မှာတော့ဒီဖွဲ့ဆိုင်ဆွေးနွေးရေးကိုဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့လည်းဆိုပါတယ
်ဒီပြင်ဆင်တဲ့ဥပဒေကြမ်းပုံစံတော့မပတ်ဘူးရှင်ဒါဥပဒေကြောင်ရဆိုတော့အဲ့ဒါကြောင့်မို့လို့ပြင်ဆင်တဲ့ဥပဒေကြမ်းပုံစံပြပောက်အောင်ကမနေ့ကကြာမှာပညာရေးဝန်ကြီးဌာနဥပဒေပညာရှင်တွေရဲ့ NNER ရဲ့ဒီဒီကျွန်တော်တောင်းသားကိုယ်စားလှယ်ထူရယ်ပေါ့နော်တွားပြီးတော့ဒီဟာကိုအသေးစိတ်ရေးဆွဲမှာဖြစ်ပါတယ်အဓိကတော့စာသားတွေရှိတယ်ကျွန်တော်တို့ပုံမှန်တွေကိုဘယ်လိုအစားအသွင်းမလဲပေါ့နော်နောက်တစ်ခုကဘယ်လိုပြင်ဆင်မလဲအဲ့ဒီဟာကိုအစားအသွင်းနဲ့ဒီပြင်ဆင်တဲ့ဥပဒေကြမ်းဖြစ်တဲ့အတွက်ပုံမှန်ဘလောက်ကိုတော့ဘယ်လိုပြင်ဆင်ပါတယ်ဆိုတာမျိုးဟိုဒီလိုအထက်ရေးပြရမျိုးရှိတယ်အဲ့တော့နားလည်တဲ့သူတွေနဲ့ကျွန်တော်တို့ဒါကိုအသေးစိတ်ခတ်ပြီးတော့ရေးဆွဲဖို့ရှိပါတယ်ရှင်ဟုတ
်အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေတဲ့ဒီမိုကရေစီပညာရေးသပိတ်စစ်ကြောင်းတွေကဘကိုးမြို့ကိုရောက်ရှိနေတဲ့တနင်္လာရီမွန်မြေလက်ကျောင်းသားတွေရဲ့စစ်ကြောင်းဟာဘကိုးမြို့ကဖုန်ကြီးကျောင်းတစ်ခုမှာတဲခုနေစဉ်ဖိအားပေးခံနေရကြောင်းတဝဲသပိတ်ကောင်းဆောင်ကိုစင်မောင်ဖြိုးကဆိုပါတယ
်မြို့နယ်အုပ်ချုပ်ရေးမှူးနယ်ဘော်တို့နဲ့လာတွေ့ပြီးတော့ကျွန်တော်တို့ကိုအဲ့ဒီမှာပေါ့ရန်ကုန်ကိုဆက်မဝင်နဲ့လို့ကျွန်တော်တို့ပြောရတယ်ပေါ့ပကောနောက်ပြီးတော့ကျွန်တော်တို့ဖုန်းကြောင်းပြေမှာအဲ့မှာဆွမ်းရှင်နေနဲ့ရဲနေလို့ချွေးဖတ်ဖတ်ချတာပဲ
အစိုးရအနေနဲ့ရန်ကုန်ကိုကျောင်းသားတွေမဝင်ရောက်နိုင်ရေးအတွက်ရန်ကုန်နဲ့ပဲခူးတိုင်းကြားမှာအတားအဆီးတွေချထားကြောင်းတာယာဝတီခရိုင်ကမြို့ကန်တူကလည်းပြောပါတယ
်တာယာဝတီဘက်အချမ်းတချမ်းချတယ်နီးနီးဆောင်ဆိုပဲခူးတိုင်းနေဆက်တစ်ခုမှချတယ်ရန်ကုန်တိုင်းနေဆက်တက်ကြီးမျိုးနဲ့အုတ်ကံမှချတယ်ကျွန်တော်ချောင်းမျိုးချတာကိုရန်ကုန်တိုင်းနဲ့ပဲခူးတိုင်းတာယာဝတီနဲ့တက်ကြီးကအဲ့ဒီနေရာမှာနှစ်ခုဟိုဘက်ဒီဘက်ညချတယ်ဟိုဘက်မှာကားရှယ်ကြီးရက်ထားတယ်လမ်းမပေါ်မှာလူအင်အား200ကျော်တုံးလာလို့ရှိတယ်တာယာဝတီဘက်မှာကားရှယ်နဲ့စီးရှိတယ်လူအင်အား160ပထမရက်ကရှိတယ်ပေါ့ဖက်တူလာတယ်လို့ပြောတယ်ကျွန်တော်လည်းအဲ့ဒါတော့အချင်းပြချာမတူဘူးရေပေါက်စာကား2စီးရှိတယ်ဒီမိကကားလိုမျိုးအသေးသေး4စီးရှိတယ်ကျန်တဲ့ကားတွေနဲ့အားလုံး12စီးရှိ
မန္တလေးကနေခရီးရှည်ခြိတက်လာတဲ့ဘဂတများအဖွဲ့ချုပ်ဦးဆောင်တဲ့ပင်မသပိတ်စစ်ကြောင်းကတော့ပေါင်းတဲ့မျိုးကနေနတ်တလင်းမျိုးကိုရောက်ရှိနေပြီး ARV စစ်ကြောင်းကတော့ကျိုင်းလက်မျိုးကနေဖြာပုံမျိုးကိုရောက်ရှိနေပြီဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအစိုးရနဲ့ကျောင်းသားတွေရဲ့လေးပွင့်ဆိုင်ဆွေးနွေးပွဲကိုလည်းရန်ကုန်မြို့မှာကျင်းပနေပါတယ်။ဒီဆွေးနွေးပွဲမစခင်ကျောင်းသား15ဦးတည်းကတက္ကသနဲ့မြေလက်ကျောင်းသားတွေကိုတမလာရုံးဝင်ကြီးကရန်ကုန်ကိုချီတက်ခြင်းမလုပ်ဖို့မြစ်တာရက်ခံခဲ့တယ်လို့ဆိုပါတယ
်။သူကပြည်သူ့ဝန်ကြီးဟိုကလေတမတော်ရုံးဝင်ကြီးဦးလော့ထွန်ကတော့အဲ့လိုမျိုးလာပြောပါတယ်နဲ့သူကမျက်နှာငယ်လေးနဲ့မှအဲ့လိုမျိုးကျောင်းသားတွေရန်ကုန်မြို့ကိုတော့လုံးဝမဝင်ရပါနဲ့လို့နောက်ပြီးတော့အခုကမြစ်တာရက်ခံရတယ်လာတော့မှတော့တော့မဟုတ်အဲ့ဒီမှာဖြည်းဖြည်းသပိတ်ခင်းနေတဲ့အခြေအနေတွေရှိတယ်ပေါ့နော်ရန်ကုန်မှာအဲ့ဒီမှာလူသမားတို့လင်သမားတို့ကအများကြီးရှိတယ်အဲ့ဒီဥရောဆိုးရွားကိုပေါ့နော်အဲ့ဒီမှာဆင်မပြေမှုတွေများနေလို့လင်သမားတွေကမကျေနပ်တယ်အများကြီးရှိပါတယ်ပေါ့လို့အဲ့လိုမျိုးမဝင်ကြပါနဲ့လို့တော့အဲ့ဒီမှာပြည်သူ့ဝန်ကြီးဦးလော့ထွန်ကတော့
ဒီမှာကျွန်တော်တို့ကအရင်ကတည်းကဒီကိုယ်ကမူအဖြစ်လာရောပါမယ်လို့ပြောတယ်ဟောသူကကျွန်တော်တို့အားလုံးအလုပ်ပြောတယ်မဟုတ်လားအစိုးရအနေနဲ့ရန်ကုန်ကိုကျောင်းသားတပိတ်စစ်ကြောင်းတွေဝင်လာမယ်ဆိုရင်ဒီသေးဥပဒေအရရေယူမယ်လို့ပြောဆိုခဲ့ပြီးတဲ့နောက်ပဲခူးတိုင်းအတွင်းကနေမြို့တွေမှာတော့ကော်မတီတွေဖွဲ့ပြီးကျောင်းသားတွေရဲ့တပိတ်စစ်ကြောင်းတွေကိုတားဆီးနိုင်ရေးဆွေးနွေးနေကြတယ်ဆိုပ
ကျွန်တော်တို့လည်းရောနေရတဲ့ကျောင်းသားတွေကမျိုးစားဆက်တူးလာတာပါဒါကျောင်းသားတွေအလွန်များစွာတစ်ခါမျိုးတို့ကတွင်တွင်သုံးနေတာအဲအခုကျွန်တော်တို့မျိုးရွေးခွဲတောက်ချောက်ပြောနေတယ်ပြောနေတယ်ဆိုမျိုးတိုင်းမှာအခုကျွန်တော်တို့အဲ့လိုမျိုးတွေလည်းရှင်းနေမှုတွေတော့လုပ်နေတာလေကျွန်တော်တို့မျိုးနေဒီမှာရှိတဲ့မျိုးတွေမှာအဲဒီလိုလိုက်ရှင်းနေမှုတွေတော့ဒီဘောနော်မျိုးရွေးခွဲအဖွဲ့တွေဖွဲ့တယ်အခုဆိ င်းသူတို့အဲပြည်သူလူထုလို့အမိခံထားတဲ့တရားပေါ်လာမှမပြီးတဲ့လူတရားခန့်အနေနဲ့ချင်းချင်းပြောတာမျိုးမရဘူးဆိုလို့ရှိရင်ရဲကနေတာမျိုးအဲဟိုနေပြည်သူတွေနဲ့စကားပြောရှိတဲ့အချိန်မှာကျွန်တော်တို့ပေါ့နော်ဒီချောင်းသားတွေဘယ်လိုနည်းနဲ့မှအသေးကြီးအကြမခံဘူးဒီတစ်ခါတော့ဒီလိုကတော်များများတွေ့နေရတယ်ဗျ။
ကျောင်းသားနဲ့အစိုးရကြားမှာတစ်ဖက်နဲ့တစ်ဖက်သတင်းထုတ်ပြန်ချက်တွေရှိနေပြီးအစိုးရကတော့ရန်ကုန်ကိုတပိတ်မောက်ချီတက်တာတွေလုပ်မယ်ဆိုရင်တည်ဆဲဥပဒေရအရေးယူမယ်လို့ကြေညာထားသလိုပြည်မကျောင်းသားတပိတ်ကလည်းရန်ကုန်ကိုဆက်ချီတက်မယ်ဆိုပြီးကြေညာပြောဆိုထားပါရဲ့ရှင်။